compromís.
လာညနေခင်းမှာရှင် VOA American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ23ရက်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 19 19 25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပること ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံကတော့သတိပေးချက်ကိုအမြင့်ဆုံးထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံနဗာဒါပြည်နယ်မှာစနေနေ့ကချင်းပါခဲ့တဲ့ဒီမိုကရက်ပါတီတွင်ရွေးကောက်ပွဲမှာတော့ဗမော့ထက်လွတ်တော်မတ်ဘာနီဆန်ဒါစ်အနိုင်ရသွားပါတယ်။ဒီလိုဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနေဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကြောင်ညာအားကောင်းသလောက်ကျမကြီးနဲ့မညီညွတ်တဲ့အစာသားတွေကြောင့်ကလေးတွေအတွက်အန္တရာယ်ရှိတဲ့အကြောင်းကမ္ဘာ့ကျမကြီးဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်လိုက်တာနဲ့တစ်ချိန်တည်းဒီမိဘတွေကရောကိုသားသမီးတွေအတွက်ဘလို့အလေးထားဆောင်ရွက်ကြသလဲဆိုတာ
ဥမာစဥ်ကောင်းနေနောက်တွဲလေးဒါမျိုးဆိုရင်မအားလို့ပြေမစားဘူးနောက်အထူးရပေါ့နော်မဟုတ်ဘူးဆိုရင်လည်းမအားလို့ပါဒီလိုအဲ့ဒ
ီရန်ကုန်မြို့ကမိခင်တူဦးရဲ့ပြောပြချက်နဲ့အတူအပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်တစ်ဆက်တည်းဒီနီးပညာတွေတိုးတက်လာတာနဲ့အများတယ်လီဖုန်းကွန်ပျူတာတွေနဲ့သာအချိန်ကုန်နေမယ်ဆိုရင်ကျမကြီးအရဘလို့ဆိုးကျိုးတွေဖြစ်စေနိုင်တယ်လဲဆိုတာနဲ့အတူဥရောပဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာကျော်ဒစ္စနီကုမ္ပဏီတို့ပူးပေါင်းပြီးတော့မိန်းကလေးတွေပို့ပြီးတော့ဘောလုံးကစားနည်းမှာပါဝင်လာစေမဲ့စီမံကိန်းအကြောင်းကိုလည်းသိကြရမှာပါရှင်အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညုံတို့ပြောပြပါမယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ရောဂါအခြေအနေပိုပြီးတော့ဆိုးလာနေတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံကသတိပေးချက်ကိုအမြင့်ဆုံးအဆင့်ထိတွန်းမြင့်ပြီးတော့သတ်မှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်မှုတွေကိုမကြုံဘူးလောက်အောင်ကြီးကြီးမားမားလှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတာဝန်ရှိသူတွေကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဒီနေ့ထပ်တိုးလာတာကြောင့်တောင်ကိုရီးယားနိုင်ငံမှာဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာပိုပြီးတော့ဆိုးရိမ်စရာကောင်းတဲ့အဆင့်ကိုရောက်လာနေတယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်ဆေကျွန်းကဒီကနေ့နောက်ပိုင်းမှာရုပ်သံကနေတစ်ဆင့်တိုင်းနိုင်ငံလုံးကိုပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ဖို့အတွက်ဆိုးမျိုးတစ်မျိုးလုံးအစွမ်းကုန်လှုပ်ဆောင်နေတယ်လို့သူကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာနောက်ထပ်ယောဂကူးစက်ခံရသူရေတွက်ဟာ123ယောက်ရှိပြီးတော့ဒီထဲက113ယောက်ကတော့ဒေဂူးမြို့နဲ့အနီးတစ်ဝိုက်မှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာ956ယောက်ထက်မနည်းရှိသွားပြီဖြစ်ပါတယ်။ယောဂကူးစက်မှုတွေကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုသွားမဲ့ခီးသွားတဲ့အနေနဲ့လဲအထူးသတိထားကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကခီးသွားသတိပေးချက်ကိုမနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်။ယောဂမကူးဆက်ရအောင်နေမကောင်းဖြစ်တဲ့သူတွေနဲ့မထီအောင်ရှောင်ကျင်ပြီးနေထိုင်ကြဖို့နဲ့လက်ဆွေးကြဖို့ကိုတိုက်တွန်းထားပြီးတော့ခီးသွားသတိပေးချက်ကိုလည်းအစစ်နဲ့အဖြစ်သတ်မှတ်ထုတ်ပြန်ထားပါတယ်။ဒီနိုင်ငံမှာဒီနေ့နောက်ထပ်ယောဂကူးစက်ခံရသူ648ယောက်ရှိတဲ့အတွက်အခုဆိုရင်ယောဂကူးစက်ခံရသူစုစုပေါင်းဟာ96936ယောက်ထပ်မနည်းရှိသွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်98ယောက်သေဆုံးသွားတာကြောင့်သေဆုံးသူအရေအတွက်ဟာစုစုပေါင်းဒီနိုင်ငံမှာ2442ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကြောင့်မလို့ဂျပန်ကမ်းခြေမှာတိကျစောင့်ကြည့်ခံရတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်ကနေပြီးတော့ယောဂပိုးမတွေ့ရတာကြောင့်ဆိုပြီးတော့ကန်ဆင်းခွင့်ပေးလိုက်တဲ့အမျိုးသမီးတဦးစီမှာနောက်ပိုင်းကျတော့ယောဂပိုးရှိနေတယ်ဆိုတာကိုတွေ့ရတဲ့အကြောင်းဂျပန်နိုင်ငံကနေပြီးတော့အတည်ပြုလိုက်ပါတယ်။ဒါကြောင့်မလို့ယောဂမဖြစ်အောင်တိကျခွဲထုတ်ထားတဲ့လုပ်ငန်းစဉ်တွေရဲ့ထိရောက်မှုနဲ့ပတ်သက်လို့အတော်လေးတန်လျာဖြစ်လာကြပါတယ်။ခီးတဲ့23ကိုတည်တည်ချာချာဆန်းစစ်မှုမလုပ်ဘဲနဲ့ကန်ဆင်းခွင့်ပေးခဲ့တဲ့အတွက်ဂျပန်ကျန်းမာရေးဝန်ကြီးကန်ဆူနိုဘူကတောင်းပန်ပါတယ်။သင်္ဘောပေါ်ကနေပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကကန်ဆင်းခွင့်ပြီးခဲ့တဲ့အသက်60အရွယ်အမျိုးသမီးကြီးဟာသူ့ရဲ့နေအိမ်ကိုယထာနဲ့ပြန်လာခဲ့ပြီးတဲ့နောက်တောက်ကြနေတုန်းကတော့ကိုပူချိန်တက်ပြီးတော့စနေနေ့မှာတော့သူ့မှာကိုရိုနာရောဂါပိုးရှိနေတာကိုစမ်းသပ်တွေ့ရတယ်လို့ဒေသတာဝန်ရှိသူတူက AFP သတင်းဌာနကိုပြောခဲ့ပါတယ်။ဒါဆိုရင်တော့ Diamond Princess သင်္ဘောပေါ်ကနေပြီးတော့ကန်ဆင်းခွင့်ရခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ရှိနေတယ်ဆိုတာကိုတွေ့ရတဲ့ပထမဆုံးခီးတဲ့ဖြစ်ပါတယ်။ဒါကြောင့်မလို့ဒီသင်္ဘောကိုတိကျခွဲထားတာဟာထိရောက်မှုရှိရလားဆိုတာကိုယောဂဗီရကျွမ်းကျင်သူတွေနဲ့ဒေသတာဝန်ရှိသူတွေကမေးခွန်းထုတ်ကြပါတယ်။ကုဘေးတက္ကသိုလ်ပါမောခတူကတော့သင်္ဘောပေါ်ကလူတွေကိုတိကျခွဲထုတ်ထားတာအချိန်တိုးတက်မှုရှိလာပြီမဲ့လို့သင်္ဘောပေါ်ကဆင်းငွက်ပေးလိုက်တဲ့သူတွေကိုလည်းအခြားသူတွေနဲ့မထိမတွေ့အောင်လို့နောက်ထပ်အနည်းဆုံး10ရက်ခွဲထုတ်တာတင်တယ်လို့အကြံပြုပါတယ်။ တင်မောကတော့ဖေဖော်ဝါရီလ9ရက်နေ့ကစလို့ကန်းကန်းခွက်မပြီးဘဲနဲ့တီးကြဆောင်ကြည့်ခဲ့တာပါဒီတင်မောပုံမှာပါတဲ့ခီးသရီတက်ကယောဂပူမတွေ့တဲ့ခီးသည်960ဦးထက်မနည်းကိုဗုဒ္ဓဦးနေ့ကကန်းစင်ွက်ပြီးခဲ့တာဖြစ်ပါတယ်ခင်ဗျာ
ရုပ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုကပိုပြီးတော့ဆိုးလာနေတာကြောင့်ရုရှားနိုင်ငံမှာဆွေးနွေးလဲဆွေးရမှုတွေဖြစ်လာနေပြီးတော့ရုရှားဆွေးရကသူ့နိုင်ငံထဲမှာရောဂါကူးစက်မှုတွေမဖြစ်ရအောင်လုပ်တဲ့အနေနဲ့တရုတ်လူမျိုးတွေပေါ်မှာပြစ်မှတ်ထားတာတွေလှုပ်ဆောင်လာနေပါတယ်ရုရှားနိုင်ငံမော်စကိုမြို့မှာတော့တရုတ်နိုင်ငံကလာတဲ့သူကိုတွေ့ရင်ဘာတွေလုပ်ရမလဲဆိုတာကိုအခုသတင်းပတ်တွေမှာပြောဆိုတာတွေလည်းရှိလာနေပါတယ်မော်စကိုမြို့ကဘက်ကမောင်းတဲ့သူတွေဟာသူတို့အနေနဲ့တရုတ်လူမျိုးဒီအာရှပုံစံတရုတ်လူမျိုးတွေကိုတွေ့ရင်ရဲကိုခေါ်တင်သလားတရုတ်လူမျိုးဟုတ်မဟုတ်ဘလို့ခွဲမလဲစတာတွေကိုအချင်းချင်းပြောဆိုတာတွေလည်းရှိနေတယ်လို့ဆိုပါတယ်တကယ်လို့တရုတ်လူမျိုးတွေဘတ်စကာပေါ်ပါလာခဲ့ရင်မော်တော်ယာဉ်ဂိမ်းမူးကိုခေါ်ဖို့မော်စကိုအများပြည်သူတည်ယူပို့ဆောင်ရေးဌာနကညွှန်ကြားချက်ပေးထားတယ်လို့ရုရှားမီဒီယာတွေကဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးတော့ AP သတင်းဌာနကလည်းအလားတူရင်းမြစ်ကိုကူကားပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်ပြပခမှာ2019ခုနှစ်အတွင်းမှာရသား3400ကျော်သေဆုံးခဲ့ပြီးတော့ခွန်ဆောင်ဒီပါထိခိုက်တံရရခဲ့ကြတယ်လို့အာဖဂန်နစ္စတန်ကကုလသမဂ္ဂကူညီပေးမစ်ရှင်ကစတင်ဒီမှာထုတ်ပြန်ပါတယ်။တည်ဆုံရတဲ့အထက်မှာ49ရာခိုင်နှုန်းကတော့တာလီဘန်ဖွဲ့ IS အစွန်းအောက်ဖွဲ့နဲ့အခြားစစ်သွေးကြွအုပ်စုတွေရဲ့လက်ချက်ကြောင့်ဖြစ်ပြီးတော့53ရာခိုင်နှုန်းကတော့အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့အပါအဝင်အစုရလူလာတဲ့အုပ်စုတွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆိုထားပါတယ်။အာဖဂန်နစ္စတန်လက်နက်ကိုင်ပြပခအတွင်းမှာရသား1000ကျော်ထိခိုက်သေဆုံးမှုတွေရှိခဲ့ပြီးတော့အဲ့ဒီထဲသုံးပုံတပုံဟာသေဆုံးခဲ့ကြရတယ်လို့အရသားအကာအကွယ်ပေးရေး2019ခုနှစ်ကုလသမဂ္ဂအစည်းအဝေးမှာပါရှိတာပါ။လာမယ့်ဖေဖော်ဝါရီလ29ရက်မှာအမေရိကန်နဲ့တာလီဘန်တို့အကြားညီညာရေးသဘောတူညီချက်တရရလာဖို့အတွက်လမ်းဖွင့်ချက်အနေနဲ့ခုနှစ်ရက်ကြာတိုက်ခိုက်မှုရှော့ချရေးသဘောတူညီချက်အသက်ဝင်တဲ့အခုဒီစနေနေ့မှာပဲဒီအစည်းအဝေးထွက်ပေါ်လာတာဖြစ်ပါတယ်။လာမယ့်ဖေဖော်ဝါရီလ29ရက်နေ့နှစ်ဖက်သဘောတူညီချက်ရရင်တော့အမေရိကန်ပြောင်စုအတွက်ကတော့အရှိကြဆုံးစစ်18နှစ်ကြာစစ်ပွဲကိုအဆုံးသတ်လိုက်နိုင်မှာဖြစ်ပါတယ်။အခုလိုမျိုးခုနှစ်ရက်ကြာတိုက်ခိုက်မှုရောကြရေးသဘောတူညီချက်ကိုကုလသမဂ္ဂအတွေ့အမှုချုပ်ရောအာဖဂန်ကကုလမစ်ရှင်ကပါကျူးစူတယ်လို့ကုလမစ်ရှင်ရဲ့အကြီးအကဲ Fiona Fraser ကပြောပါတယ်။အရသာထိခိုက်မှုတွေကိုရောကြစေမဲ့အကြမ်းဖက်မှုရောကြရေးကြိုးပမ်းချက်တွေကိုကုလသမဂ္ဂအနေနဲ့ကကျူးစူပြီးတော့အာဖဂန်နစ္စတန်မှာပြပခစစ်ပွဲတွေအဆုံးသတ်သွားဖို့လူလာတယ်လို့ဆိုပါတယ်။အရသာတိုက်ခိုက်မှုတွေဟာဒီကမှာခင်ဗျာအရသာအခုလိုထိခိုက်သေဆုံးမှုတွေဟာသူတို့လက်ချက်ကြောင့်အများဆုံးဖြစ်တယ်လို့ဆိုတဲ့အပေါ်မှာတော့တာလီဘန်အဖွဲ့ကချက်ချင်းပဲညင်ညက်တုတ်ပြန်ပါတယ်။လာမယ့်ဖေဖော်ဝါရီလ29ရက်နေ့အမေရိကန်တာလီဘန်ညီညာရေးသဘောတူညီချက်လက်မှတ်ထိုးပွဲကိုတော့နိုင်ငံတကာကခေါင်းဆောင်တွေလည်းတယောက်ဖို့ရှိပါတယ်။အဲ့ဒီသဘောတူညီချက်ရမယ်ဆိုရင်တော့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်သား1000ကျော်တဖြည်းဖြည်းနဲ့ပြန်ပြီးတော့ရုပ်သိမ်းသွားနိုင်မှာဖြစ်ပါတယ်ခင်ဗျာ။
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် American မြောင်စု Nevada ပြည်နယ်မှာမနေ့စနေနေ့ကချင်းပါခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲမှာတော့ဗမော့အထက်လွှတ်တော်မက်ဘာနီဆန်ဒါစ်အနိုင်ရသွားခဲ့ပါတယ်။အဲလိုအနိုင်ရသွားတဲ့အတွက်ဘာနီဆန်ဒါစ်ဟာကိုယ်စားလှယ်မဲ့အရေးအတွက်မှာစုစုပေါင်းထိပ်ကနေဦးဆောင်နေပြီးတော့ဒီမိုကရက်ပါတီတွင်သမလောင်းနေရာအတွက်လည်းရှေ့ကနေဦးဆောင်နေပါတယ်။နဗာဒါပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲဟာတတိယမြောက်ချင်းပါတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဒီမတိုင်ခင်ကတော့မတိုင်ခင်အခုလအစောပိုင်းကတော့ Iowa ပြည်နယ်နဲ့ New Hampshire ပြည်နယ်တွေမှာလည်းချင်းပါခဲ့တာပါ။ဒါမဲ့လည်းနဗာဒါပြည်နယ်မှာကျင်းပတဲ့ဒီမိုကရက်ပါတီနဲ့အကျိုးရွေးကောက်ပွဲကတော့ဒီပြည်နယ်တွေနဲ့အဲ့ဒီပြည်နယ်တွေနဲ့မတူဘဲနဲ့နဗာဒါပြည်နယ်ဟာလူမျိုးပေါင်းစုံနေထိုင်ကြတဲ့ပြည်နယ်ဖြစ်ပါတယ်။ပြည်နယ်လူဦးရေရဲ့ထက်ဝက်လောက်ကလူပြည်တွေဖြစ်ပြီးတော့ Spain ကပြောတဲ့ Latin နွယ်ပေါင်းက30ရာခိုင်နှုန်း Africa နွယ်ပေါင်း American နိုင်ငံသားက10ရာခိုင်နှုန်းနဲ့ Asia နွယ်ပေါင်း10ရာခိုင်နှုန်းရှိတာဖြစ်ပါတယ်။CNN သတင်းမှာနောက်ဆုံးဖော်ပြချက်အရတော့မဲဆန္ဒနဲ့50ရာခိုင်နှုန်းလောက်ကိုရေးထွက်ပြီးချိန်မှာဘာနီဆန်ဒါစ်ကကိုယ်စားလှယ်မဲစုစုပေါင်း46ရာခိုင်နှုန်းကိုရရှိထားပြီးတော့လူသမားဟောင်းဂျိုးဘိုင်ဒန်က 19.2 ရာခိုင်နှုန်းစောက်သွန်းမျိုးတော်ဝန်ဟောင်းပစ်ဘူဒဂျက်က 15.4 ရာခိုင်နှုန်းနဲ့ထက်လွတ်တော်မတ်အလစ်ဇဘက်ဝါရန်က 10.3 ရာခိုင်နှုန်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံအနောက်ဖက်ခြမ်းမှာတနင်္ဂနွေနေ့မနေ့ကလှုပ်ခတ်သွားတဲ့ 9.9 ပြင်းအားရှိတဲ့ငလျင်ကြောင့်မလို့တူရကီနိုင်ငံမှာလူ9ဦးသေဆုံးခဲ့ရတယ်လို့တူရကီပြည်ထောင်ဝင်ကြီးဆူလီမန်ဆိုဝလူကပြောပါတယ်ငလျင်အားဆိုရင်အီရန်မြို့တော်ဒီကမှာခင်ဗျာအီရန်မြို့တစ်မြို့ဖြစ်တဲ့ကွေးကိုဘူထားလှုပ်ခတ်တာဖြစ်ပြီးတော့တူရကီကဗန်ပြည်နယ်အတွင်းကြေးရွာတွေကိုပါတည်ရောက်မှုဖြစ်ခဲ့တာပါ တူရကီနိုင်ငံမှာရှိတဲ့ဘတ်စကူလာခရိုင်တွင်းကကလေး၃ဦးနဲ့လူကြီး၄ဦးသေဆုံးခဲ့ရတယ်လို့တူရကီပြည်ထောင်ဝန်ကြီးကအန်ကာရာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒဏ်ရာရတဲ့လူ၅ဦးကိုစေရုံပို့ထားပြီးတော့အဆောင်အုံတွေပြိုကျတာကြောင့်ပိတ်မိနေသူတွေလည်းရှိနေတယ်လို့ဆိုပါတယ်တောင်တန်းထူထပ်တဲ့အဲ့ဒီနေရာကိုတော့ရေးပေါ်ကစေးအဖွဲ့တွေဆစ်လွတ်ထားရပါတယ်။ငလင်ကြောင့်မလို့အီရန်ကတောင်တန်းတွေရှိနေတဲ့ကိုတိုးဒေသကကျေးရွာ43ရွာကိုထိခိုက်မှုရှိခဲ့တယ်လို့အီရန်စိုးရပိုင်း IRNA သတင်းဌာနကကြေညာပါတယ်။ဒေသခံချို့ထိခိုက်မှုရှိပေမဲ့လို့စူးစူးဝါးဝါပြောင်းထန်တာဖြစ်တာမျိုးရှိမှရှိတော့မပြောပါဘူး။ဥရောပမြေတဲ့ပင်လယ်ဒေသငလင်တိုင်းဒါရီစခန်းရဲ့တွက်ချက်ရဆိုရင်တော့ငလင်ဟာအနက်5ကီလိုမီတာမှာလှုပ်ခတ်သွားတာလို့ဆိုပါတယ်။အဲ့ဒီဒေသဟာရင်းနှုံးကလည်းအားကြီးတဲ့ငလင်တွေလှုပ်ခတ်တဲ့တပိုင်းရှိပါတယ်။ပြီးခဲ့တဲ့လကဆိုရင်တော့ငလင်ကြောင့်မလို့တူရကီရှေ့ပိုင်းအဲလဇက်မြို့မှာလူ40ကျော်တေဆုံးခဲ့ရပူပါတယ်ခင်ဗျာ
ကုလသမဂ္ဂကလည်းယေမန်နိုင်ငံကိုပေးနေတဲ့အကူအညီပေးရေးအစီအစဉ်တစ်ဝက်လောက်ကိုယေမန်မှာရှိတဲ့ဟူသီသဘုံတွေကထားမြင်လိုက်ပါတယ်ဟူသီသဘုံတွေကသူတို့အနေနဲ့ယေမန်နိုင်ငံကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့အတွက်အခုလိုအတင်းကျပ်လှုပ်ဆောင်လာတာဖြစ်ပြီးတော့ပြည်ပကနေပေးနေတဲ့အကူအညီတွေကိုလည်းဘီလီယံနဲ့ချီပြီးရှော့ချဖို့တောင်းဆိုလိုက်တယ်လို့ AP သတင်းကဖော်ပြလိုက်ပါတယ် AP သတင်းကကုလသမဂ္ဂအကူအညီပေးရေးဝန်ထမ်းတွေနဲ့သူတို့ရရှိတဲ့ရုံးသွင်းမှတ်တမ်းတွေကိုကူကာပြီးတော့အဲ့လိုဖော်ပြခဲ့တာဖြစ်ပါတယ်သဘုံတွေဘက်ကတော့သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေကိုအကူအညီတွေလွတ်လပ်လပ်ဒါစီမရှိပေးဖို့အတွက်ခွင့်ပြုထားပေမဲ့အကူအညီပေးဖွဲ့တွေဘက်ကတော့ပေးဖို့ညှင်းဆန်ထားတယ်လို့မှတ်တမ်းတွေနဲ့အင်တာဗျူးတွေကဖော်ပြပါရယ်ဟူဒီသဘုံတွေဘက်ကအခုလိုလှုပ်ဆောင်လိုက်တာကြောင့်ငါးဘေးဆက်ရောက်လို့နေပါဖြစ်နေတဲ့သူတွေကိုပေးနေတဲ့အခုညီတွေတော်များများလည်းနှောင့်နှေးကြံ့ကြာတာတွေဖြစ်ကုန်တယ်လို့အမြင်ဖော်လို့တဲ့ကုလသမဂ္ဂတာဝန်ရှိသူတို့ကပြောပါရယ်ခင်ဗျာ
ဘရာဇီးနိုင်ငံရှေ့မြောက်ပိုင်းကရဲတွေရဲ့ဆန္ဒပြမှုဟာဘရာဇီးရဲတွေကြားမကျေနပ်မှုတွေရှိနေတယ်ဆိုတာကိုမိပေါင်းထုတ်ပြသလိုရှိနေပါရယ်ဘရာဇီးမှာကာနီဗယ်ပွဲတော်တွေစတင်နေချိန်မှာပဲနောက်ထပ်ရဲတပ်ဖွဲ့တွေကလည်းလာတူဆန္ဒပြမှုတွေလုပ်မယ်ဆိုပြီးတော့ချင်းချောက်နေပါရယ်ဆီရီယာပြည်နယ်မှာလဆာတူတောင်းတဲ့ရဲစနာပြမှုတွေကနေပြီးတော့ထက်လွတ်တော်အမတ်တူပြစ်ခတ်ခံခဲ့ရပြီးတဲ့နောက်ဘရာဇီးသမ္မတအတွက်တော်ခေါင်းခဲစရာအခြေအနေဖြစ်နေပါတယ်။ဆီရီယာပြည်နယ်မှာအခုလိုရဲတွေစနာပြနေစဉ်အတွင်းမှာပဲရာဇဝတ်မှုတွေလည်းတိုးလာပြီးတော့၃ရက်အတွင်းမှာဆိုရင်လူ88ဦးထက်မနည်းအသက်ခံရတယ်လို့အွန်လိုင်းသတင်းဌာနတစ်ခုကအစိုးရကင်းကနိုင်ကိုကိုကဖော်ပြပါရတယ်။အဲ့ဒီအတွက်အဲ့ဒီဒေသကိုအမျိုးသားလူမျိုးရင်းအင်ဆောင်တပ်ရာကနန်းနဲ့စစ်သား2500ကိုသမ္မတဘော်ဆိုနာရိုကဆစ်လွတ်ထားရပါတယ်။ရဲရီဆန္ဒပြနေစဉ်အတွင်းမှာပဲဆန္ဒပြမှုတွေကိုရင်တစင်းနဲ့ဝန်တိုးဖို့ကြိုးပမ်းနေအထက်လွှတ်တော်မှအတူလဲရင်းညွတ်မှပြစ်ခတ်ခံခဲ့ရပါတယ်။အခုတော့သူ့ရဲ့အခြေအနေတော်လေးပြန်ကောင်းနေပြီဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာကြောင့်ဖြစ်စေအစားအသောက်ကြောင့်ဖြစ်စေကလေးငယ်တွေရဲ့ကျန်းမာရေးကိုဘလို့အန္တရာယ်ဖြစ်စေနိုင်တယ်လဲဆိုတာကိုပြောပြပေးမှာပါ။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုအပြင်ကြောင်ညာအားကောင်းတဲ့ကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အစားအသောက်တွေကြောင့်နာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးပေါ်မှာအန္တရာယ်ရှိနေတယ်လို့ကမ္ဘာတဝန်းကကလေးငယ်နဲ့ဆဲကျော်သက်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်။ကမ္ဘာတဝန်းလက်ရှိသိဆုံးနေတဲ့ကလေးအရေးအတွက်ရဲ့၃ပုံ၃ပုံကျော်ဟာသဘာဝပတ်ဝန်းကျင်နဲ့ဆက်ဆက်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အစည်း WHO ရဲ့လက်တလောထုတ်ပြန်တဲ့အစီရင်ခံစာမှာဆိုထားပါတယ်။အပြည့်အစုံကိုတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
ကလေးတွေရှင်သန်ဖွံ့ဖြိုးရေးနဲ့ကျန်းမာခြံခိုင်ရေးကိုထိခိုက်စေတဲ့သဘာဝပတ်ဝန်းကျင်မျိုးမဖြစ်အောင်ဖန်တီးထားတဲ့နိုင်ငံတနိုင်ငံမှမရှိသေးဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့အစည်း WHO ရဲ့ February 18 ရက်နေ့ထုတ်စီရင်ခံစာမှာဖော်ပြထားပါတယ်။ WHO, UNICEF နဲ့ Lancet ဆေးသိပ်ပံဂျာနယ်တို့ရဲ့တာဝန်ပေးချက်အရသီးခြားလွတ်လပ်တဲ့သိပ်ပံပညာရှင်40ရုပ်ကနိုင်ငံပေါင်း180ကျော်မှစစ်တမ်းကောက်ယူလေ့လာခဲ့တာပါ။အဲ့ဒီအစီရင်ခံစာမှာတော့ကလေးတွေရဲ့ပညာရေး၊ကျန်းမာရေးစောင့်ရှောက်မှုအဟာရတရရှိမှုနဲ့အကြံဖတ်မှုတွေကနေအကာအကွယ်ပေးထားတဲ့ကိစ္စရပ်တွေကိုပါတီးခြားခွဲပြီးတော့ဖော်ပြထားတာပါအစီရင်ခံစာဦးဆောင်ရေးသားခဲ့တဲ့ London UCL College ပါမောက်ခအန်တိုနီကော့စတဲလိုကတော့အခုလိုပြောပါတယ
် WHO believe that more than a third of all deaths now are related to environmental effects in
China ဒါတော့ဒေသုံးနေကြတဲ့ကလေးသုံးဖို့လူကြောင်သဘောပတ်ဝန်းကျင်သိအောင်မှုကြောင့်ဖြစ်တယ်လို့ WHO ဖွဲ့ကယူဆပါတယ်ကလေးစေရောက်မှ9ရောက်လောက်ကညဉ့်ညနေလေးတူကိုရှူဆိုင်နေရတယ်မတတ်တဲ့ရေတွေတောက်နေရပါတယ်မတတ်တဲ့ရေကအာဟာရအတွက်လည်းမကောင်းသလိုရောဂါပိုးကူးစက်ပြန့်နှံ့မှုလည်းဖြစ်စေပါတယ်အဲ့လိုရာသီဥတုပြောင်းလဲပြီးအပူလိုင်းတွေဖြတ်တဲ့အတွက်ကူးစက်ရောဂါတွေဖြစ်လာနေတာပါတွေးလွန်တုတ်ကွေးတွေဖြစ်လာမယ်မိုးကောင်ရေရှားပြီးရာသီဥတုပုံစံပြောင်းရင်ဖြစ်တဲ့ဇီကာဗိုင်းရပ်စ်ပိုးတွေပေါက်လာမယ်ဒီပြဿနာအတော့ကြီးပါတယ်
ကမ္ဘာဥရရာသီပြောင်းလဲဖောက်ပြန်မှုအပြင်ကြော်ညာအကောင့်နဲ့ကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အစားအသောက်တွေကြောင့်လဲအနာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးအပေါ်မလိုလားအပ်တဲ့တည်ရောက်မှုတွေရှိနေတယ်လို့ကမ္ဘာတဝန်းကကလေးငယ်နဲ့ဆဲကျော်တဲ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြတာပ
ါ We know that children are being bombarded with advertising everywhere they look We're seeing obesity rise.
နေရာကမှာကြောင်ညာအကောင်းကောင်းနဲ့ရောင်းနေကြတဲ့စားသောက်တွေကိုကလေးတွေတွေ့နေရတာပါ။အဝလုံးနဲ့ကလေးတွေတိုးလာတာကိုလည်းတွေ့နေရပါတယ်။ Online game တွေကစားတဲ့ကလေးတွေလည်းအတော့ကိုများလာပါတယ်။ Company တွေကလည်းကလေးတွေကိုဥတည်ပြီးတော့ကြောင်ညာရောင်းချနေတာပါ။အသက်9နှစ်ယောက်ကလေးတွေကတော့ကြောင်ညာတွေကိုကြည့်ပြီးအကောင်းဆုံးမခွဲခြားတတ်ဘူးလေ။ဒါကလည်းသိအရေးကြီးတဲ့ပြဿနာလို့ထင်ပါတယ်။
မြန်မာနိုင်ငံလိုဆင်းရဲပြီးတော့ပူပြင်းခြောက်တုတဲ့နိုင်ငံတွေအနေနဲ့ဥရုယာသီပြောင်းလဲမှုရဲ့တန်းကိုသိသိသာသာရင်ဆိုင်နေရတဲ့အပြင်အိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံကအတင်းစားအစာအသောက်တွေကိုနေရာတကာတွေ့မြင်နေရတာပါဆယ်ကျော်သက်အရွယ်သားနှစ်ယောက်ရှိတဲ့ရန်ကုန်မြို့ခံအိမ်ရှင်မတူဖြစ်တဲ့မတ်တနာကတော့ကလေးအဟာရနဲ့ပတ်သက်လို့သူကိုယ်တိုင်လည်းလှိမ့်လာခဲ့တယ်လို့ကလေးတွေကလည်းနားလည်အောင်ငယ်ကလေးကသဘောပေါက်အောင်ပြောပြထားတယ်လို့ပြောပါတယ်
အဟားနဲ့ပတ်သက်ပြီးတော့မတို့အခုနောက်ပိုင်းဆိုရင်လည်းဟိုပို့ပြီးတော့ဘီဒီတာကြည့်ရပါတယ်အွန်လိုင်းကြီးလည်းဒီအင်တာနက်တွေလည်းတောင်းလာအခါကျအင်ဖော်မေးရှင်းတွေရလို့လေညာတော့အဖြစ်ဒီပြည်ရကလာတဲ့အစားအသောက်ဒီဆိုဥမာဟိုကြက်ဥတောင်းနေနောက်ကျွဲလေးဒါမျိုးဆိုရင်မတို့ဒီလိုပြင်မစားဘူးနောက်အကျိုးရပေါ့နော်မုတ်ဖိုးဆိုလို့ရှင်လည်းမတို့ကတိတ်ပြီးတော့ပြေးလာဟိုမုတ်ဖိုးဒီတိုင်းနဲ့တိုးတဲ့ဒီလိုအတူတူလေးဝယ်ရောပေါ့ဒီအစားအသောက်ဆိုရင်တော့မတို့အဲ့ရနေပြီပဲဒီကျောင်းပည့်ရဲ့ဒီ weekend ပြင်ပါဆိုရင်ကိုယ့်ဘာသာကိုယ်စီတီမတူတာကိုတားပြီးတူးတူးစားနေတယ်မဟုတ်ဘူးကိုယ်တိုင်းကြည့်ရပေါ့နော်ကိုယ်တိုင်းကြည့်ပြီးတော့နည်းနည်းကျမအိမ်နေနည်းနည်းမဟုတ်တော့ခဲဒီလိုစားတယ်နောက်ပြီးအိမ်မှာမာဟိုဒေတာပတ်လည်ရှိခြင်းဖြတ်ပြီးဟာတော့စားတယ်မအားလို့အပြင်စားပြည်နေစားပြည်ပေါ့နော်
အစီအခံစာမှာတော့2030အရောက်မှာကမ္ဘာကြီးပုံနေလာစေတဲ့ဖန်လောင်အိမ်တန်းငွေချော့ချရေး2015ပါရီသဘောတူညီမှုအတိုင်းလိုက်နာသလားဆိုတာကိုတနိုင်ငံချင်းလေ့လာထားတာပါလူသားတွေရဲ့လိုရကြောင်းဥရုယာသီပြောင်းလဲမှုတွေဖြစ်လာတဲ့ကိစ္စကတက္ကပါလုံးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ WHO ကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကနေထုတ်လုပ်လိုက်တဲ့ဖန်လုံအိမ်တန်းငွေဟာချမ်းသာတဲ့နိုင်ငံတွေထဲနေပေမဲ့လည်းဥရုယာသီပြောင်းလဲမှုရဲ့အတန်းကိုပိုးပြီးရင်ဆိုင်နေရတယ်လို့လည်းနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့2018ခုနှစ်ကမ္ဘာစီးပွားရေးသုံးသပ်ချက်အစီအခံစာမှာဖော်ပြထားတာပါ။ဒေါက်တာကွစတဲလိုကလည်းအခုလိုဆက်ပြောပါတယ်
။ But when you look at the indicator of sustainability and we chose the amount of carbon pollution emissions
2030ခုနှစ်ရောက်မှာတနင်္ဂနွေနေ့လိုက် carbon dioxide တန်ွေထုတ်လွှတ်မှုဘယ်လောက်ရှိမလဲဆိုတာကိုပြုစုထားပါလေ2030ရောက်ဖို့က10နှစ်ပဲလိုတော့တာပါကလေးတွေရဲ့နာကပ်ကိုထိခိုက်စေတဲ့ဖန်လုံရင်တန်ွေနည်းနည်းလေးသာထုတ်လွှတ်တဲ့နိုင်ငံတွေကတော့စည်ရတဲ့နိုင်ငံတွေပါတန်ွေအများဆုံးထုတ်လွှတ်နေတဲ့ထိကနိုင်ငံ20ထဲမှာအမေရိကန်ကနေဒါဩစတြေးလျပြည်တိန်လိုချမ်းသာတဲ့နိုင်ငံတွေပါဝင်ပါတယ်
မိုးကောင်ရေရှာတာရေကြီးရေရှမ်းတာအပူလိုင်းဖြတ်တာနဲ့လေတုညဉ့်ညမ်းတာလိုပြင်းထန်တဲ့ရာသီဥတုအခြေအနေနဲ့ငှက်ဖျားနဲ့တုတ်ကွေးလိုကူးစက်များတဲ့ရောဂါတွေကိုကမ္ဘာတဝန်းခံစားနေကြရတယ်လို့လည်းပါမောက္ခကော့စတီလိုကပြောပါတယ်။ချမ်းသာကြွယ်ဝတဲ့တိုင်းပြည်တွေကကလေးတွေမှာတော့ဥရုယာသီပြောင်းလဲမှုကြောင့်ဆိုးရတဲ့ကျန်းမာရေးပြဿနာနဲ့ရင်ဆိုင်နေရပြီလို့ The Lancet ဆေးပညာကော်မရှင်ကဆိုထားပါတယ်။စီးရတဲ့နိုင်ငံတွေမှာကလေးငယ်တွေရဲ့ကျန်းမာရေးကိုအယုံဆိုင်နိုင်ဖို့အဝေးကြီးလို့သိတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။ကလေးငယ်တွေဆဲကျော်သက်တွေကိုအဓိကရည်ရွယ်ပြီးတော့တကြားများတဲ့အချိုရည်တွေအသင်စားနိုင်တဲ့အစာအသောက်တွေဆလိတ်တွေအရက်တွေဂိမ်းတွေလောင်ကစားတွေကိုကြော်ညာနေကြတာကြောင့်လဲကလေးတွေရဲ့ဖွံ့ဖြိုးမှုနဲ့ကျန်းမာရေးကိုချိန်ချောင်းနေတယ်လို့အစီအစဉ်ကစားထဲမှာမိမောင်းထုတ်ပြထားပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။ကလေးတွေအတွက်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်တက်ချဖို့ဘလို့အရေးကြီးတယ်ဆိုတော့အကြောင်းကိုနားဆင်ကြရပြီးတဲ့နောက်အခုလျှက်စစ်ပစ္စည်းတွေနဲ့ပဲအချိန်ကုန်နေရင်ကဘလို့စိုးကြိုးတွေရနိုင်တယ်လဲဆိုတာတစ်ဆက်တည်းပြောပြပါမယ်။ဒီကနေ့ခေတ်လူတွေမှာ online internet ပေါ်မှာပဲအချိန်ကုန်နာတာပိုများနေတာကြောင့်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုပုံစံတွေအားနည်းလာနေပါတယ်။ဒါကိုပြောင်းလဲဖို့ကြိုးစားတဲ့အဖွဲ့တွေလည်းရှိပါတယ်။သူတို့ကတော့ digital နည်းပညာခေတ်မှာစိတ်ရောကိုယ်ပါကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်နိုင်မဲ့နည်းလမ်းတွေလူအများလိုက်ပါဆောင်ရွက်လာဖို့အားပေးတိုက်တွန်းနေတာဖြစ်ပါတယ်။ဒီအကြောင်း Diana Mitchell ပေးပို့ထားတဲ့သတင်းကို MacKimpute တွေကပြောပြမှာပါရှင်။
online ရုပ်ရှင် online game နဲ့လူမှုကွန်ရက် app တွေကဒီကနေ့ခေတ်လူတွေကိုအကြီးအကျယ်ဆွဲဆောင်နေတာပါတနေ့တနေ့ဒီ app တွေနဲ့ပဲအချိန်ကုန်နေတာပါဒါကြောင့် digital နည်းပညာခေတ်မှာစိတ်ရောကိုယ်ပါဘယ်လိုကျန်းမာအောင်နေနိုင်မလဲဆိုတဲ့ကျန်းမာရေးလမ်းညွှန်မှုတွေလည်းအများအပြားထွက်ပေါ်လာပါတယ်
We live in this age of the attention economy and this notion
လူတွေကိုများများဆွဲဆောင်နိုင်တော့မှအောင်မြင်တဲ့စီးပွားရေးခေတ်ကြီးရောကျမတို့အခုရောက်နေတာပါကျမတို့ရဲ့စိတ်ဝင်စားမှုကတန်ဖိုးအကြီးဆုံးအရာဖြစ်လာပါတယ
်နီနာဟာရှာဟာလူတွေရဲ့စိတ်ခံစားမှုခန္ဓာကိုယ်ကျန်းမာရေးဆိုင်ရာထိခိုက်မှုမဖြစ်စေဘဲနည်းပညာတွေကိုအကောင်းဆုံးအသုံးပြုနိုင်မဲ့နည်းလမ်းတွေကိုရှာဖွေပေးနေတဲ့ Digital Awareness Collective အဖွဲ့ကအမှုဆောင်အရာရှိချုပ်ဖြစ်ပါတယ
် saw a massive shift in eye contact and in presence as mobile
ဖုန်းနဲ့ဆိုင်ရေးပြောဆိုတာတွေပဲများလာတော့လူကိုယ်တိုင်းနဲ့နှချင်းဆိုင်တွေ့ပြီးတော့စကားပြောတာတွေနည်းလာတယ်လေကျမကတော့ပုံကိုယ်ရေးကိစ္စပဲဖြစ်ဖြစ်အလုပ်ကိစ္စပဲဖြစ်ဖြစ်လူကိုယ်တိုင်းတွေ့တာမျိုးဖြစ်အောင်လို့လုပ်ပါတယ်
America Offline ဆိုတဲ့အဖွဲ့ကတော့ဆဲကျော်တဲ့လူငယ်တွေကို digital ပစ္စည်းတွေမပါတဲ့တော်လေအပျော်ခီးတွေစီစဉ်ပေးပါတယ်။လူငယ်တွေအင်တာနက်မှာပဲအချိန်ကုန်ပြီးအသင်းအဖွဲ့ညီညွတ်မှုစိတ်တွေအားနည်းလာတာကြောင့်ဒီပေါ်စိတ်ပြက်လက်ပြက်ဖြစ်လာတဲ့လူငယ်ဘတ်စကတ်ဘောနှီးပြတယောက်ကအခုလိုစီစဉ်တွေဆက်လုပ်ခဲ့တာပါ။အလားတူပဲစနစ်တကျညွှန်ကြားပြသပေးတဲ့တရားထိုင်တာလို့လှုပ်ရှားမှုတွေအပါအဝင် screen time short ချနိုင်မဲ့နည်းလမ်းတွေလုပ်ပေးတဲ့တခြားဖွဲ့တွေလည်းအများအပြားရှိပါတယ်။ Internet online မှာပဲအချိန်ကုန်တာကနေယောဂအသစ်တွေလည်းဖြစ်လာနေတာပါ။ဖုန်းမရှိရင်မနေတတ်တဲ့ Nomophobia ယောဂ၊ခေါင်းကို45ဒီဂရီအမြင့်ဆောင်းထားတဲ့ Technique ယောဂနဲ့ email ဖတ်နေချိန်မှာအသက်အောင်ထားတဲ့ email apnea ယောဂတွေဖြစ်လာတယ်လို့ဆေးယောဂပညာရှင်အနန္ဒရှာခင်ကပြောပါတယ်။
If your dopamine high is based on
ဆက်ကြောတဲ့တွေမဟုတ်ပါဘူးအရွယ်ရောက်ပြီးသူတွေအတွက်တော့တယ်လီဖုန်းတွေကခန္ဓာကိုယ်အတွက်မရှိမဖြစ်အစွဲပွားတစ်ခုလိုဖြစ်လာပါတယ်အင်တာနက်ပေါ်မှာဒီတစ်ခုကနေနောက်တစ်ခုကိုရောက်ဟိုမှာဒီမှာ like တွေနေရင်အယုံပြတ်နှက်မှုတွေများလာတဲ့အခါကျန်းမာရေးကိုထိခိုက်စေနိုင်ပါတယ
်ဒီလိုမျိုး digital နည်းပညာကြောင့်ဖြစ်တဲ့အစိတ်အတောက်ကိုကိုယ့်ဘာသာရပ်တန့်မှုကြိုးစားတဲ့သူတွေလည်းရှိပါတယ
် looking at my phone while I was nursing my new baby and then looking at my baby and thinking
ခလေးကြည့်ရင်ဖုန်းကိုကြည့်လိုက်ပြီးရင်ကလေးကိုပြန်ကြည့်လိုက်နဲ့နောက်တော့ကျမတွေးမိပါတယ်ငါဘာလို့ငါကလေးအစားဖုန်းကိုကြည့်နေတာလဲလို့အဲ့ဒီကလေးကကျမဖုန်းသုံးတာကိုရှော့ဖို့ဆုံးဖြတ်လိုက်တာပါပဲ
လူအများစုအတွက် online ပေါ်မှာအချိန်ကုန်နေတာတွေကိုလုံးဝဖြတ်တောက်ပစ်လိုက်ဖို့ဆိုတာကတော့မဖြစ်နိုင်ပါဘူးလို့ဟာရှာကပြောပါတယ်ဒါမဲ့လေကိုယ့်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးကိုမထိခိုက်စေတဲ့နည်းလမ်းတွေကိုလူတွေအာရုံစိုက်လှုပ်ဆောင်လာဖို့ကိုပဲမျှော်လင့်တဲ့အကြောင်းဟာရှာကပြောပါရရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်နိုင်မဲ့နည်းလမ်းတွေအကြောင်းနာဆင်ခဲ့ရပြီးတဲ့နောက်အခုအားကစားနည်းဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းအလှည့်ပေးကြပါမယ်။ဥရောပတိုက်မှာမင်းကလေးတွေဘောလုံးကစားနည်းကိုပိုးပြီးတော့ကစားလာအောင်လှုပ်တဲ့အနေနဲ့ဥရောပဘောလုံးအဖွဲ့ချုပ် UEFA နဲ့ကမ္ဘာကျော် Disney ကုမ္ပဏီတို့ပူးပေါင်းပြီးတော့စီမံကိန်းတစ်ခုစတင်လိုက်ပါတယ်။ဒီစီမံကိန်းကိုကနဦးအနေနဲ့ဥရောပနိုင်ငံ9နိုင်ငံမှစတင်မှာဖြစ်တဲ့အကြောင်း Writer သတင်းဌာနရဲ့ဆောင်းပါးကိုကိုရနိုင်ကပြောပြပေးမှာပါရှင်။
ဥရောပဘောလုံးအဖွဲ့ချုပ် UEFA နဲ့ကမ္ဘာကျော် Disney ကုမ္ပဏီတို့ပူးပေါင်းပြီးလှုပ်ဆောင်တဲ့စီမံကိန်းကိုတော့ Playmaker လို့နာမည်ပေးထားပါတယ်။Playmaker စီမံကိန်းရဲ့အဓိကရည်ရွယ်ချက်ကတော့မိန်းကလေးတွေပို့ပြီးတော့ဘောလုံးကစားလာအောင်လုပ်ဖို့ဖြစ်ပါတယ်။ဥရောပမှာမျိုးဆက်တဲ့အမျိုးသမီးဘောလုံးသမားတွေပေါ်ထွန်းလာစေဖို့အတွက်မိန်းကလေးငယ်တွေပို့ပြီးတော့ဘောလုံးကစားဖို့လိုတာကြောင့် UEFA နဲ့ Disney ကုမ္ပဏီတို့အခုလိုပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အသက်၅နှစ်ကနေ၈နှစ်အရွယ်မိန်းကလေးတွေကိုဘောလုံးကစားလာအောင်အားပေးနိုင်နိုင်မယ်ဆိုပြီးတော့မျှော်လင့်နေပါတယ်။ဒီစီစဉ်နဲ့ပတ်သက်ပြီးတော့ဥရောပအမျိုးသမီးဘောလုံးဥက္ကဋ္ဌနာဒင်းကက်စလာကအခုလိုပြောပါတ
ယ် UEFA Playmakers inspired by Disney is more than just another football program. Playmakers is there to
UEFA ရဲ့ Playmakers အစီအစဉ်ကဘောလုံးအစီအစဉ်တစ်ခုသက်သက်မဟုတ်ပဲအဲ့ဒီထက်ပိုပါတယ် Playmaker အစီအစဉ်ကဘောလုံးကစားနည်းကိုကြိုက်တဲ့မျိုးဆက်တဲ့မိန်းကလေးတွေကိုဘောလုံးကစားဖို့စိတ်အားထက်သန်လာအောင်အားကျလာအောင်လုပ်ပေးဖို့ပါဒါဟာအသက်၅နှစ်ကနေ၈နှစ်အရွယ်မိန်းကလေးတွေအတွက်ရည်ရွယ်ပြီးတော့ဥရောပတဝန်းကပထမဆုံးလုပ်တဲ့ဘောလုံးအခြေခံသင်တန်းဖြစ်ပါတယ်။ဥရောပကမိန်းကလေးတွေအနေနဲ့ဒီကနေ့ဘောလုံးဇက်ခုံဘောကိုအမြန်ဆုံးတက်လာနိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ
်။ We're the Playmakers.
Incredible 2လို့ Disney ရဲ့နာမည်ကြီးရုပ်ရှင်တွေကဇက်ကောင်တွေဇလန်းကြောရည်တွေကိုတုံးပြီးတော့ဘောလုံးကစားကျင်လာအောင်လှုပ်ဆောင်ထားပြီးဘောလုံးအပြင်တခြားကစားနည်းတွေလည်းပါဝင်มาဖြစ်တယ်လို့ဒီစီဇန်ကိုလှုပ်ဆောင်သူတွေကပြောပါတယ်။ဒါပြင် Playmaker အစီအစဉ်ရဲ့တခြားရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့လည်း Nadine Kessler ကအခုလိုဆက်ပြောပါတယ်
။ We try to create an environment where their individuality is embraced and encouraged where they feel
မိန်းကလေးတွေအားလုံးဖွံ့ဖြိုးတိုးတက်လာစေမဲ့ပတ်ဝန်းကျင်တစ်ခုဖန်တီးပြီးတော့ဘောလုံးအခြေခံတွေအပြင်တခြားကိုယ်လက်လှုပ်ရှားမှုဆိုင်ရာအခြေခံတွေဒါမှမဟုတ်ဘဝအတွက်လိုအပ်တဲ့အရေးချင်းတွေနဲ့တန်ဖိုးတွေဖွံ့ဖြိုးတိုးတက်လာစေဖို့ဖြစ်ပါတယ်။
Playmaker season တွေကိုအခုလာမဲ့ຫນွေဦးပေါက်ကနေစပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်။ Scotland, Norway, Austria, Belgium, Poland, Romania, Serbia စတဲ့ဥရောပနိုင်ငံ9နိုင်ငံမှာအရင်ဆုံးစတင်မှာဖြစ်ပြီးတော့အဲ့နောက်မှာတော့ဥရောပတော်မှာလှုပ်ဆောင်သွားဖို့စီစဉ်နေပါတယ်။ကောင်းမှာရှိတဲ့အသက်18နှစ်အောင်မိန်းကလေးတွေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတ်မှတ်ထားတဲ့ကမ္ဘာလုံးဆိုင်ရာကြံ့ခိုင်မှုအခြေခံလမ်းညွှန်ချက်တွေကိုပြည့်မီအောင်လှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူရည်နာစစ်တမ်းတစ်ခုကဖော်ပြပါတယ်။ဆယ်ကျော်သက်ရွယ်အားသာလှုပ်တဲ့သူတွေထဲမှာမိန်းကလေးအရေအတွက်ကယောက်ျားလေးတွေအရေအတွက်ရဲ့ထက်ဝက်လောက်ပဲရှိတယ်လို့လည်းပြောပါတယ်။ဥရောပဘောလုံးအဖွဲ့ချုပ်ကတော့လာမယ့်2024ခုနှစ်မှာဘောလုံးကစားတဲ့အမျိုးသမီးအရေအတွက်20လောက်တိုးလာဖို့ထိညီမန်းထားတယ်လို့ပြောပါတယ်ခင်ဗျာ
။ကိုယ်တိုင်ပြောပြသွားခဲ့ရပါရှင်။ Okay.
ပါဖြစ်တာ
VOA ရဲ့ညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ barmis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 11965၊လိုင်းဒိုမီတာ32 kHz 9303ည၊လိုင်းဒိုမီတာ58 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလမီတာ190 kHz 1509တို့ကနေနားဆင်နိုင်ကြပါတယ် VOA American အသံရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကတက်လှည့်ပြောပြပေးပါဦးမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံကသတိပေးချက်ကိုအမြင့်ဆုံးအဆင့်ထိတိုးမြှင့်ပြီးတော့သတ်မှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်မှုတွေမကြုံဘူးလို့အောင်ကြီးကြီးမားမားလှုံ့ဆော်ကြဖို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဒီနေ့ထပ်တိုးလာတာကြောင့်တောင်ကိုရီးယားနိုင်ငံမှာဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဆိုးရိမ်စရာကောင်းတဲ့အဆင့်ထိကိုရောက်ရှိလာနေတယ်လို့လည်းတောင်ကိုရီးယားဝန်ကြီးချုပ်ကဒီနေ့မှတနိုင်ငံလုံးကိုပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာနောက်ထပ်ယောဂါကူးစက်ခံရသူဟာ123ယောက်ရှိပြီးတော့ဒီထဲက133ယောက်ကဒေဂူးမြို့နယ်အနီးတစ်ဝိုက်မှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ဒါကြောင့်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာတောင်ကိုရီးယားမှာ956ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်တရုတ်နိုင်ငံမှာတော့ဒီနေ့နောက်ထပ်ယောဂါကူးစက်ခံရသူဟာ648ယောက်ရှိတဲ့အတွက်အခုဆိုရင်ယောဂါကူးစက်ခံသူစုစုပေါင်းဟာ96936ထပ်မံရှိသွားပြီဖြစ်ပြီးတော့နောက်ထပ်တည်ဆုံးသူအရေအတွက်ဟာ98ယောက်ရှိပြီးတည်ဆုံးမှုစုစုပေါင်းဟာတရုတ်နိုင်ငံမှာပဲ2442ယောက်ရှိသွားခဲ့ဖြစ်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကြောင့်ဂျပန်နိုင်ငံကမ်းခြေမှာတိကျဆောင်ကြည့်ခံရတဲ့ Diamond Princess အပျော်စီးတင်မောကြီးပေါ်ကနေယောဂါပိုးမတွေ့ရတာကြောင့်ကန်းစင်ခွင့်ပေးလိုက်တဲ့အမျိုးသမီးစီမှာနောက်ပိုင်းမှာတော့ယောဂါပိုးရှိနေတယ်ဆိုတာတွေ့ရတဲ့ကြောင်းဂျပန်နိုင်ငံကအတည်ပြုပြောကြားလိုက်ပါတယ်။ဒါကြောင့်ယောဂါမဖြစ်အောင်တိကျခွဲထုတ်ထားတဲ့လုပ်ငန်းတွေရဲ့ထိရောက်မှုနဲ့ပတ်သက်လို့အတော်လေးလဲတန်ကြီးဖြစ်လာနေကြပါတယ်။ခီးတဲ့23ကိုတည်တည်ချာချာစစ်ဆေးမှုမလုပ်ပဲကန်ဆင်ခွင့်ပေးခဲ့တဲ့အတွက်ဂျပန်ကျန်းမာရေးဝန်ကြီးကတ်ဆူနိုဘိုကတောင်းပန်လိုက်ပါတယ်။ဒီမဘောကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကကန်ဆင်းခွင့်ပေးခဲ့တဲ့အသက်60ရွယ်မြို့သမီးကြီးဟာသူ့နေအိမ်ကိုယထာနဲ့ပြန်လာခဲ့ပြီးတဲ့နောက်တောက်ကြနေတုန်းကခိုးပူချိန်တက်ပြီးတော့စနေနေ့ကျတော့သူ့မှာကိုရိုနာယောဂါပိုးရှိနေတာကိုဆန်းသက်တွေ့ရှိရတယ်လို့ဒေသခံတာဝန်ရှိသူတူက AFP သတင်းဌာနကိုပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနေဗာဒါပြည်နယ်မှာစနေနေ့ကချင်းပါခဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲမှာတော့ဗမော့အထက်လွှတ်တော်မှဘာနီဆန်ဒါစ်အနိုင်ရသွားပါတယ်။လူနိုင်သွားတဲ့အတွက်ဘာနီဆန်ဒါစ်ဟာကိုယ်စားလှယ်မဲ့အရေးအတွက်စုစုပေါင်းမှထိတ်ကနေဦးဆောင်နေတယ်လို့ဒီမိုကရက်ပါတီတွင်သမရာလောင်းနေရာအတွက်လည်းရှေ့ကနေဦးဆောင်နေတာဖြစ်ပါတယ်။အီရန်နိုင်ငံနဲ့တူရကီနယ်စပ်ဒီအီရန်နိုင်ငံအနောက်ဘက်ခြမ်းမှာတနင်္ဂနွေနေ့ကလှုပ်သွားခဲ့တဲ့9.9ပြင်းအားရှိတဲ့ငလျင်ကြောင့်တူရကီနိုင်ငံမှာလူ10ဦးထပ်မံတေဆုံးခဲ့တယ်လို့တူရကီပြည်ထောင်စုဝန်ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသတင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့ TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.
်